Just like backyard barbecues or a day at the pool, the Three Rivers Festival has always been a part of our summer fun. And the festival returns July 12th to the 20th. It kicks off with the annual Three Rivers Festival Parade. Browse art in the park with local artisans. Bring the family to Children's Fest. Stroll through Junk Food Alley. And don't forget about the festival concerts at the Hoosier Lottery stage with live music from nationally renowned acts. You can buy your concert tickets or check out a schedule of events at threeriversfestival.org. Don't miss the best summer experience in Fort Wayne, the Three Rivers Festival.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှင်များယခုတင်ဆက်ပေးမှာတော့ပုဂ္ဂလိကကျမ်းမာရေးအာမခံကိုစဉ်းစားသင့်ပါသလားဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။တော်ရရှိမြခင်ဩစတြေးလျနိုင်ငံသားများသည့်အရေးသွေးနှင့်တတ်နိုင်သောပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုသုံးစွဲခွင့်ရှိပါသည်။ပုဂ္ဂလိကကျန်းမာရေးအာမခံအတွက်ပေးချင်ရန်ရွေးချယ်ခွင့်လည်းရှိပြီးဆေးရုံများနှင့်အထူးကုများထံသွားရောက်တဲ့အခါပုံမူတူတောင်းသောစောင့်ဆိုင်ချိန်များနှင့်ရွေးချယ်မှုများပုံမူရရှိစေပါသည်။ဩစတြေးလျမှာအမေရိကန်နှင့်အစိုးရဆေးရုံများသည့်အခမဲ့သို့မဟုတ်ကုန်ကျစရိတ်သက်သာသောကျန်းမာရေးဝန်ဆောင်မှုများကိုပေးဆောင်ခြင်းဖြင့်ကမ္ဘာပေါ်တွင်ပုံမကောင်းမွန်သောပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်ထဲမှတစ်ခုဖြစ်ပါသည်။ထို့သောတခါတရံတွင်၎င်းသည့်လိုအပ်ချက်များကိုဖြည့်ဆည်းရနှင့်ပုဂ္ဂလိကကျန်းမာရေးစနစ်နှင့်အတူလှုပ်ဆောင်ရန်ရုန်းကန်နေရပါသည်။ website တွေကိုနှိုင်းယှဉ်ပေးတဲ့ Finders မှအမခန့်ကျွမ်းကျင်သူတင်ဘန်နက်ကမက်ဒီကဲသည်ကျွန်ုပ်တို့အားအသက်ဆက်ရှင်စေမှာဖြစ်တော်လဲအရာအားလုံးကိုကာမိရန်ရုန်းကန်နေရတယ်လို့ဆိုပါတယ်
In fact, Australia has one of the better public healthcare systems in the world. That being said, it doesn't cover everything. For example, dental work is not covered under Medicare. Ambulance is not covered under Medicaid. What private health insurance tries to do is take some of the burden off Medicare by letting people who can afford it opt into using the private healthcare system or by using extra coverage.
ရွေးချယ်ခွင့်ပေးခြင်းအပြင်မက်ဒီကဲရဲ့ဝန်ထုပ်ဝန်ပိုးတချို့ကိုဖယ်ရှားပေးတာပါပုဂ္ဂလိကကျန်းမာရေးအာမခံ private health insurance သည်တွားနယ်ကတွင်ဆိုင်ရာလုပ်ငန်းအမြင်အာရုံဆိုင်ရာစောင့်ရှောက်မှုရုပ်ပိုင်ဆိုင်ရာကုထုံးနှင့်လူနာတင်ရင်ကဲ့သို့သောအများသူငါစနစ်အပြင်ဘက်တွင်ပုံမပြည့်စုံသောကျန်းမာရေးဝန်ဆောင်မှုများကိုအခကျင်းငွေဖြင့်ရယူခွင့်ပေးပါသည်ဆေးရုံနှင့်အပိုဆောင်ဟူသည်မှာအပေနီသီးသက်လူနာဖြင့်ဆေးရုံတက်ခွင့်အတွက်အကျုံးဝင်ပါれဥပမာအားဖြင့်သီးသက်ဆောက်ရှောက်မှုအောက်တွင်သင်ကိုယ်ပိုင်ခွဲစိတ်ဆရာဝန်နှင့်သင်ရဲ့လှုပ်ထုံးလုံနည်းနေရက်ကိုသင်ရွေးချယ်နိုင်ပါれအပိုကာဗာကိုသွားနှင့်ခတွင်းဆိုင်ရာဖီဇီယိုသီရပီနှင့်အော့ပတီကယ်ကုသခြင်းကဲ့သို့သောတခြားကျန်းမာရေးဝန်ဆောင်မှုများအတွက်အသုံးပြုပါれဥပဒေအရ၎င်းသည် GP တို့သွားရောက်တွေ့ဆုံခြင်းသို့မဟုတ်ဆေးရုံပြင်ပတွင်imagine ရိုက်ချင်းနဲ့စစ်ဆေးမှုများအကျုံးမဝင်နိုင်ပါဘူးဆေးရုံနဲ့ပိုဆောင်ကာဗယ်ကိုတီချားစီသို့မဟုတ်အလုံးစုံအာမခံ package အဖြစ်အတူတကွဝယ်ယူနိုင်ပါတယ်ဩစတြေးလျသို့ဧည့်သည်များနဲ့တချို့သော visa ကိုင်ဆောင်သူများသည်နိုင်ငံရခြားဧည့်သည်များရဲ့ကျန်းမာရေးကာဗယ်ကိုထုတ်ယူရမှာဖြစ်ပါတယ်တခြားကျန်းမာရေးဝန်ဆောင်မှုများအတွက်အသုံးပြုပါတယ် Private Health Insurance CEO ဖြစ်သူ Dr. Rachel David ကသင်တရားဝင်အမြဲတမ်းနေထိုင်ခွင့်ရပြီးသည့်နှင့် Medicare ကိုသာအားကိုးရွေးချယ်နိုင်တယ်လို့ပြောဆိုပါရယ်။သို့တော်လည်းအမြဲတမ်းနေထိုင်သူများသည်အထူးသဖြင့်ကျွမ်းကျင်သောရွှေ့ပြောင်းနေထိုင်မှုအဆင့်တွင်ပုဂ္ဂလိကကျန်းမာရေးအာမခံကိုဆက်လက်ထားရှိကြပါရယ်။ COVID-19 ကပ်ရောဂါသည်ကျွန်ုပ်တို့ရဲ့ပြည်သူဆေးရုံစနစ်တွင်ကြုံတွေ့နေရသောပြင်းထန်သောဝံပိခြင်းကိုခံစားနေရပါတယ်
So if you come in on certain types of working visa as a skilled migrant, or you come in on an overseas student visa, you will have to have private health insurance. Once they become a permanent resident, you have the choice of just being on Medicare alone. But increasingly, we're finding that particularly at skilled migration, the
permanent residents are choosing to stick with private health insurance. Dr. David Kapp said that လာလုံနေကြတဲ့အလုပ်တွေအများကြီးအတွက်ခွဲစိတ်မှုကိုရက်တပတ်ကြာစောင့်ဖို့မတတ်နိုင်ကြပါဘူး။ပုဂ္ဂိကကျန်းမာရေးဆောင်ရှောက်မှုသည်ခွဲစိတ်မှုနဲ့စိတ်ကျန်းမာရေးဆောင်ရှောက်မှုအတွက်ဆောင်ဆိုင်ချိန်ပိုတိုစေသောကြောင့်ပိုမိုကြီးမားသောငွေရေးချေရေးလိုက်လျောညှိထွေရှိသူများသည်သီးသန့် cover အတွက်ပိုလှုံ့ဆော်ကြပါသည်။ဒါကရုန်းကန်နေရတဲ့လူတွေကျန်းမာရေးဆောင်ရှောက်မှုကိုလက်လက်မမီနိုင်စေဖို့လူတို့စနစ်ပေါ်ဖိအားတွေကိုလည်းရှော့ချပေးပါတယ်
Its ability to offer timely elective or planned surgery has really deteriorated. And for a lot of jobs that the migrant workforce are coming in and doing, they can't afford to take weeks off waiting for surgery. And that's just a fact. I mean, if you're injured, people just can't afford to down tools for 3 to 6 months to wait for some random outpatient appointment in a public hospital.
ကျမ်းမာရေးဝန်ဆောင်မှုပေးသူများသည်ကျင်းဝတ်စည်းမျဉ်းများအောက်တွင်အလုပ်လုပ်ကြရပြီးသင်သည်အများပြည်သူသို့မဟုတ်ပုဂ္ဂလိကကျန်းမာရေးစနစ်ကိုအသုံးပြုသည်ဖြစ်စေသင်ဆောင်ရှောက်မှုသည်၎င်းတို့အားလုံးကဦးစားပေးရမှာဖြစ်ပါသည်
Doctors and other health providers work under ethical principles where they really should be taking your care as a priority, whether or not they are providing that care from the public health system or the private health system. And that means that they should have their health as a priority and work
with them. The public health system is a priority and work with them. The public health system is a public health insurance go to you ya melong tongu pe tha ba de.
There are certain incentives in place to encourage people who are on higher incomes to take out private health insurance, but also to support some people who are on lower incomes, particularly people that have some of the more complex health needs, to maintain private health insurance. So for people on lower incomes, the government
pays for their own. သင့်တယ်သော policy ကိုင်ဆောင်ထားသူများကိုကူညီရန်အစိုးရရဲ့ပံ့ပိုးကူညီမှုတစ်ခုဖြစ်ပါတယ်။၎င်းရဲ့ရည်ရွယ်ချက်မှာဝင်ငွေနည်းသူများအထူးသဖြင့်ပုံမှုရှုပ်ထွေးသောကျန်းမာရေးလိုအပ်ချက်ရှိသူများကိုပံ့ပိုးပေးရန်ဖြစ်ပါတယ်။ပြန်အပ်ငွေသည်သင့် tax return ဖြင့်သင့်အားပေးဆောင်သော premium 25ရာခိုင်နှုန်းအမခံမူဝါဒကုန်ကျစရိတ်ဖြစ်ပါတယ်။အရေးချင်းပြည့်မီမှုသည်သင်ပုဂ္ဂလိကကျန်းမာရေးအမခံအမျိုးအစားသင်အသက်နှင့်သင်ဝင်ငွေပေါ်မှာမူတည်ပါれ။နံပါတ်1 Medicare Levy ပုဂ္ဂလိကကျန်းမာရေးအမခံကိုရယူခြင်းဖြင့် Medicare Levy Surcharge ကိုရှောင်ရှားနိုင်ပါれ။၎င်းသည်ပုဂ္ဂလိကဆေးရုံအကျုံးဝင်မှုမရှိသောဝင်ငွေမြင့်သူများပေါ်ကောက်ခံသည့်နောက်ထပ်အခွန်တစ်ခုဖြစ်ပါれ။
Everybody that's working pays a Medicare levy to support Medicare, which is part of their income tax. But for people without private health insurance whose income for a family is above about $183,000 per year, they will pay an extra Medicare levy if they don't have insurance.
So that does encourage people to take out. Medicare levy go pay sang ya ba de. $13,300 ka.ဝင်ငွေရှိသောပုဂ္ဂလိကကျန်းမာရေးအမကမရှိသူများအတွက်အမကမရှိပါက၎င်းတို့သည်အပိုမက်ဒီကယ်လေဗီကိုပေးဆောင်ရပါမယ်။ဟုဒေါက်တာဒေးဗစ်ကရှင်းပြပါသည်။ကျန်းမာရေးဌာနသည်ဝင်ငွေအဆင့်သတ်မှတ်ချက်များနှင့်အခွန်ကောက်ခံမှုများဆိုင်ရာအချက်အလက်များကိုလုံဆောင်ပေးပါသည်။နံပါတ်3တသက်တာကျန်းမာရေးကဗတ်တင်ပေးခြင်း
That stops a situation where someone who joins for the first time at age 85, when they've already got a number of health conditions, pays the same premium as a 25-year-old. And that stops a huge financial burden being transferred to younger people. So if you're over 30 and you're joining private health insurance for the first time, you will pay a loading for a certain number of years.
And then if you maintain အနေငယ်သာကောက်ခံပါလေ၎င်းသည်တစုံတဦးကအသက်25နှစ်အရွယ်တွင်တူညီသောပရီမီယံကြေးပေးဆောင်ခြင်းမှ85နှစ်တွင်ကျန်းမာရေးပြဿနာများစွာရှိသောအခါတွင်တစုံတဦးက85နှစ်တွင်ပထမဆုံးအချိန်မူဝါဒတစ်ခုထုတ်ခြင်းကိုတားဆီးထားပါတယ်ဒါကလူငယ်တွေကိုကြီးမားတဲ့ဗန္ဒာရေးဝန်ထုပ်ဝင်ပိုးလွှဲပြောင်းပေးခြင်းကိုရပ်တန့်စေပါတယ်ဟုတ်ဒေါက်တာဒေးဗစ်ကပြောဆိုပါတယ်။ gap အခချင်းငွေဆိုတာဘာပါလဲ။ gap အခချင်းငွေသုံးမဟုတ်အိတ်ဆိုင်ငွေအသုံးစရိတ်များကိုသင်ကြားမှုမှဖြစ်ပါတယ်။
If you are provided care either by a general practitioner or a specialist or in a hospital, even if you have private health insurance, in these situations, either Medicare or your private health insurance will basically pay a rebate to help you pay the cost of that service. The health practitioner or the doctor can charge an amount above that. And this is what you call the gap. And the reason why they do that over
time, Medicare,
If you are provided care either by a general practitioner or a specialist or in a hospital, even if you have private health insurance, in these situations, either Medicare or your private health insurance will basically pay a rebate to help you pay the cost of that service. The health practitioner or the doctor can charge an amount above that. And this is what you call the gap. And the reason why they do that is over time,
to go to more say you Medicare to more think of when chama ye yambong we ma sao sha mu khan yu de ka kong cha sai a mya su ko a chong we ma phit par de chama ye win dan da ma mo sia win ga ai di pamana ko kaok khan nai mi da ga gap ba hu thwe thwe yoga ko sia win chris moe ga shin pya par de chang pya che ga a chain cha la da ne a mya Medicare ဥပမာငွေကြေးဖောင်းပွားမှုကိုထိမ်းမထားပါဘူးအကယ်၍သင်သည်ပုဂ္ဂလိကလူနာဖြစ်ဆေးရုံသို့တက်ရောက်ပါကသင်သည်တခြားအာမခံတောင်းဆိုမှုပြုလုပ်တဲ့အခါအလားတူပိုလျံအလှူငွေကိုပေးဆောင်အောင်မှာဖြစ်ပါတယ်မြေသည့် Public Health Insurance သည်သင်အတွက်သင့်လျော်ပါသလဲ
If you are provided care either by a general practitioner or a specialist or in a hospital, even if you have private health insurance, in these situations, either Medicare or your private health insurance will basically pay a rebate to help you pay the cost of that service. The health practitioner or the doctor can charge an amount above that. And this is what you call the gap. And the reason why they do that is over time, Medicare,
people who have been stuck in the situation, they can't get the money to pay for the cost of that service. So, they can't get the money to pay for the cost of that service. Premium J များသည်လွှမ်းခြုံမှုအဆင့်နှင့်လူတဦးသို့မဟုတ်မိသားစုအကျုံးဝင်မှုပေါ်မှာမူတည်၍ကွဲပြားပါသည်။အချိန်ကြာလာသည်နှင့်အမျှသစ်လိုအပ်ချက်များပြောင်းလဲလာလိမ့်မည်လို့တင်ဘဲနက်ကပြောဆိုပါသည်
။ Unfortunately, there's no quick way to do it.The best thing to do is to try and get a little bit of information, have a look at what the policies are offering, and then compare them. And then, over time, your needs will change. So just because you've taken out one policy, it doesn't mean that you shouldn't check again in 1 or 2 years to see if you're still getting the best policy.
Then, if you're still getting the best policy, then you can get the best policy. If you're still getting the best policy, then you can get the best policy. If you're still getting the best policy, then you can get the best policy. So our website is privatehealth.gov.au သို့မဟုတ် choice finder နဲ့ compare the market ကဲ့သို့သောနှိုင်းရှင် website များတွင်သင်ရွေးချယ်မှုများကိုချိန်ဆပေးနိုင်ပါတယ်။ဒေါ်ရရှိမြတ်မြ SBS သတင်းဌာနက Melissa Camponi နဲ့ Maram Ismaldo ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/Burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင
် Just like backyard barbecues or a day at the pool, the Three Rivers Festival has always been a part of our summer fun. And the festival returns July 12th to the 20th. It kicks off with the annual Three Rivers Festival Parade. Browse art in the park with local artisans. Bring the family to Children's Fest. Stroll through Junk Food Alley. And don't forget about the festival concerts at the Hoosier Lottery stage with live music from nationally renowned acts. You can buy your concert tickets or check out a schedule of events at threeriversfestival.org. Don't miss the best summer experience in Fort Wayne. The Three Rivers Festival.